ငနိုင်ငံနေဇဒီတာမှာမြန်မာဘက်ကတိုက်ရင်အားတိုးမြင့်ချထားတဲ့ပေါ်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနရဲ့အစစ်မြင့်အရာရှိတဦးကနေဇဒီတာဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ချထားရတာဖြစ်ကြောင်းပြောဆိုလိုက်ပါတယ်။လက်တလောအချိန်မှာနှစ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေပူးပေါင်းပြီးနေမြေတည်ငြိမ်အေဂျင်စီအတွက်ဆောင်ရွက်နေတယ်လို့ပြောကြပြီးတော့ဒီဆက်လက်ဆောင်ရွက်ဖို့ကိုလည်းပြင်ဆင်နေကြောင်းပြောပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့နေဇက်ဒေတာမှာဒုက္ခသည်တွေထောင်ချီနေထိုင်နေတာကြောင့်မြန်မာဘက်ကလုံခြုံရေးအင်အားတိုးမြင့်ချထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနခိတအမြဲတမ်းအတွင်းဝင်ကမြန်မာတန်မတ်ကိုခေါ်ယူတွေ့ဆုံပြီးတက်တွေရုပ်သိမ်းဖို့ကြာသာပတေးနေ့ကပြောကြားခဲ့တာပါမြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကပြီးခဲ့တဲ့လ20ရက်နေ့ကနေဇက်ဒေတာမှာနေထိုင်နေတဲ့ဒုက္ခသည်တွေရဲ့မိသားစုစည်းရင်းတွေကောက်ယူဖို့အတိပေးပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အခြေအနေအရလုံခြုံရေးအင်အားတွေတိုးမြင့်ခဲ့ရတာဖြစ်ကြောင်းအခုလိုပြောပါတယ
်။မိသားစုစည်းရင်းတွေကောက်ဖို့လို့အတွက်ကျွန်တော်တို့ကအတိပေးပါတယ်။အဲ့တော့အဲ့ဒီပေးပြီးတဲ့နောက်ပိုင်းမှာစစ်တွေမှာဘုံတွေပေါက်ပါတယ်။ဒီအထဲမှာအာစာတွေရှိနေတယ်ဆိုတဲ့သတင်းလည်းကျွန်တော်တို့ရထားပါတယ်။အဲ့တော့အခုကလာဝကဝန်ထမ်းတွေနောက်ကျွန်တော်တို့တောင်မျိုးလည်းဝဲတခါမှရှိတဲ့ဒီဝင်းကြီးဌာနတွေကဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့ကနေဇက်ဆောင်ရဲတပ်ဖွဲ့အင်အားကိုကျွန်တော်တို့တိုးမြင့်ချထားခြင်းဖြစ်ပါတယ်။ဒီဟာကလည်းမန္တမိတ်ကျောင်းမှရှိတဲ့လူတွေပြန်လာဖို့အတွက်ကျွန်တော်တို့ဆွေးနွေးနေတယ်လို့တစ်ဖက်ကလည်းအကြံဖက်သမားတွေဒီဘက်ကိုဝင်မလာအောင်ကျွန်တော်တို့ကဟိုအင်အားပြပြီးတော့ထိန်းထားတဲ့သဘောပဲဖြစ်ပါတယ်
။နိုင်ငံတကာသတင်းမီဒီယာတွေကတော့နေဇက်ဒေသမှာနေထိုင်နေတဲ့ဒုက္ခသည်တွေထွက်ခွာသွားဖို့အတွက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအတန်ချက်ဆက်နဲ့သတိပေးပြောဆိုတာတွေရှိကြောင်းနဲ့နေဇက်အနီးစီးရေးလှုပ်ရှားမှုတွေဟာနိုင်ငံတကာလုံထုံးလုံနည်းတွေကိုဖောက်ဖျက်ရာရောက်တယ်လို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကပြောဆိုကြောင်းဖော်ပြကြပါတယ်။မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကနယ်နိမိတ်သဘောတူညီချက်အရနှစ်နိုင်ငံတပ်ဖွဲ့တွေဟာနေဇက်မြင်းတလျှောက်လုံခြုံရေးကိုပူးပေါင်းဆောင်ရွက်ခွင့်ရှိကြောင်းပြောပါတယ်။ဒီလိုပူးပေါင်းဆောင်ရွက်တာတွေကိုအရင်လအတွင်းကလည်းဆောင်ရွက်ခဲ့တယ်လို့ဆက်လက်ပြီးလည်းဆောင်ရွက်ဖို့ရှိကြောင်းပြောပါတယ်
။မြန်မာဘင်္ဂလားဒေ့ရှ်နယ်နိမိတ်အတက်ပိုင်းမှာကျွန်တော်တို့ coordinated patrol လုပ်ပြီးနေတာကျွန်တော်တို့နှစ်ပတ်လောက်ရှိပါပြီ။နောက်အခုနောက်ပိုင်းမှာလည်းကျွန်တော်တို့ဒီຢາຍີຊွေປ້ຽວຫນີຖ່າຍແດລູດີນີ້ຫາປະວິນຈင်ໂຄແລະຄໍອໍດິເນຕັດແພດໂລພໍລູເຈນໍລູຊຸນຸ້ຍຫນີບີຜິດပါແດເນາະດາເຈນໍລູແນນະເມິດມຽນຕະຊောက်ມາຫນ້າເພັດແມຈາຊ່ອງຍັດແພ່ຫຼີດາປູປ້ອງສອນໃຫ້ປ້ອງແມ່ຊີນາແມ່ຜິດပါແດເນາະອະປໍໃບມາປີແດດ້ວຍຄູເຈນໍລູອောက်ໃບດີໄມນາຍອໝັດດີ34 35ອັນນີ້ຫາຫນີດີ40ນິດທີເຈນໍລູຊັດເລົ່າປາແມ່ໂຕຫນ້າເພັດຍັດແພ່ຈင်ອောက်ຈິເລເວລມາເຈນໍລູຊຸນຸ້ຍຕີຜິດပါແດ
ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကို ARSA အစွန်းရောက်အဖွဲ့ကစီးနင်းတိုက်ခိုက်ခဲ့တဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရာမှာလူခွင့်ရေးချုပ်ပေါက်မှုတွေဆူဆူဝါးဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲထားပါတယ်။ဒီလိုရှင်းလင်းခဲ့တဲ့နောက်ဒုက္ခသည်6သိန်းခွဲကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြောင်းလဲကုလသမဂ္ဂကခန့်မှန်းထားပါတယ်။